ဘင်္ဂလားဒေ့ရှ်ဘက်ခြမ်းမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေဟာအလွန်တုန်လှုပ်စရာကောင်းကြောင်းကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တဲ့လက်ထောက်နိုင်ငံသားဝင်ကြီးဆိုင်မွန်ဟန်ထရော့ကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အောက်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိ6ရက်ကြာခီးစဉ်အဖြစ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်အစစ်မြင့်တန်ကိုစလေအဖွဲ့ရဲ့အတွေ့အကြုံတွေကိုမနေ့ကဝါရှင်တန် DC အမေရိကန်နိုင်ငံသားရေးဌာနမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်သူကဒီအမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားဝင်ကြီးဆိုင်မွန်ဟန်ရှော့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းမှာအစိုးရအစင်းမြင့်အရာရှိကြီးတွေရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ရိုဟင်ဂျာနဲ့ရခိုင်တိုင်းဒေသခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံဆွေးနွေးခဲ့တဲ့အပြင်စစ်တွေမျိုးကအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြသူတွေနေထိုင်တဲ့စခန်းနဲ့အကြမ်းဖက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ကြည့်ရှုခဲ့တယ်လို့မစ္စတာဟန်ရှော့ကသတင်းတောက်တွေကိုအခုလိုပြောပါတယ
်။ We urge the Burmese government to act to restore the rule of law, protect local populations.
မြန်မာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ဆောင်ဖို့ဒေသခံလူတွေကိုအကာအကွယ်ပေးဖို့လူအခွင့်အရေးကျူးလွန်ချိုးဖောက်သူတွေကိုစုံစမ်းစစ်ဆေးဖို့နဲ့ပြစ်မှုကျူးလွန်သူတွေကိုအရေးယူဖို့ကျွန်တော်တို့တိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေကိုပြန်ခေါ်ဖို့မြန်မာအစိုးရရဲ့အစီအစဉ်တွေကိုကျွန်တော်တို့ကြိုဆိုလိုက်ပြီးဒီအစီအစဉ်တွေကိုအများဆုံးအကောင်အထည်ဖော်ဖို့လည်းတိုက်တွန်းပါတယ်။ဒုက္ခသည်တွေသူတို့ရဲ့ကြေးရွာတွေမြေရွာတွေစီဆန္ဒအလျောက်ပြန်နိုင်ဖို့အတွက်လည်းဘေးကင်းလုံခြုံမှုကအရေးကြီးတဲ့အကြောင်းအလေးပေးပြောကြားခဲ့ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေ NGO တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ Simon Hanshaw ကပြောပါတယ်။တိုင်းနဲ့ချီရှိနေတဲ့ Rohingya ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ချိန်မှာတော့သူ့အနေနဲ့အလွန်တုန်လှုပ်ခဲ့ရကြောင်းသတင်းတောက်တွေကိုအခုလိုပြောပါတယ
်။ What we saw in the camps was shocking.The scale of the refugee crisis is immense. More than 600,000 people displaced from their homes since August 25th. The conditions are tough.
People are suffering. ကျွန်တော်စကန်ဒီမှာတွေ့ရရတာကတုံ့လောက်ခြောက်ခြားကြပါပဲ။ဒုက္ခသည်တွေရဲ့ပြည်ပခအတိုင်းတာကတိတ်ကိုကြီးမားလာပါတယ်။ဩဂုတ်လ25ရက်နေ့ကစလို့လူပေါင်း6သိန်းကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။အခြေအနေတွေကတိတ်ဆိုးရပါတယ်။လူတွေအတိတ်ဒုက္ခကြောက်ကြပါတယ်။ဒုက္ခသည်အများပြားဟာသူတို့ရွာတွေကိုမိရှို့ခံခဲ့ရတာသူတို့ရဲ့မိသားစုဝင်တွေမျက်စိအောက်မှာအသက်ခံခဲ့ရတာကိုငိုပြီးတော့ပြောပြခဲ့ကြတာကြတော့တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်သူတို့ကထွက်ပြေးစဉ်တနက်နေ့ပြစ်ခံခဲ့ရတာကိုပြောပြကြပါတယ်အခုလိုလူတွေစိတ်တော့ကတွေရောက်ခဲ့ကြပေမဲ့အများပြားဟာမြန်မာနိုင်ငံနဲ့သူတို့အိမ်တွေကိုပဲပြန်ညင်ကြတယ်လို့ပြောကြပါတယ်ဒါပေမဲ့ဘေးအန္တရာယ်ကင်းဖို့အသက်မခံရဖို့အာမခံချက်တွေလိုကြပါတယ်
ကမ္ဘာပေါ်မှာနိုင်ငံမဲ့သူအရေးအတွက်အများဆုံးဖြစ်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အရေးပေါ်အကူအညီတွေပေးနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ ICRC နိုင်ငံတကာကြက်ချင်တွေအတင်းကြီးကိုလည်းအမေရိကန်ကကျေးဇူးအထူးတင်ရှိကြောင်းမစ္စတာဟန်ရှော့ကပြောပါရယ်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်နှစ်လအတွင်းရောက်ရှိလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကတာဝန်ယူစောင့်ရှောက်ထားရမှာနိုင်ငံတကာရဲ့အကူအညီတွေတဲ့အမေရိကန်ကဒေါ်လာ104သန်းနဲ့အများဆုံးထည့်ဝင်တဲ့နိုင်ငံတွေအနေနဲ့ပါဝင်ခဲ့ပြီးဆက်လက်ပြီးတော့လည်းကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့မစ္စတာဟန်ရှော့ကအခုလိုပြောပါရယ
် But the situation requires a lot more work.The US was one of the first to pledge funds to support international organizations in the crisis and our commitment has been followed by generous contributions.
ချင်းနေကလုဆောင်စရာတွေအများကြီးကျန်းရှိနေပါသေးတယ်။ပြည်ပခအတွင်းနိုင်ငံတကာအလှူအဖွဲ့အစည်းတွေကိုအရေးပေါ်အကူအညီတွေပေးရမှာအမေရိကန်ပြည်ထောင်စုကပထမဦးဆုံးပေးခဲ့တဲ့နိုင်ငံတွေအနေနဲ့ပါဝင်ပါတယ်။အမေရိကန်ကပေးထားတဲ့ဂရီအတိုင်းအလှူငွေကိုလည်းတခြားနိုင်ငံတွေနီးတူထည့်ဝင်ခဲ့ပါတယ်။ဒါပေမဲ့အလှူငွေအများကြီးလိုအပ်နေပါသေးတယ်။ပြည်ပခတန်းခံရတဲ့လူတွေကိုအကူအညီပေးဖို့အမေရိကန်ကတန်တိတ်ထန်ချမှတ်ထားပါတယ်အလားတူပဲဒေတာတွေကရှိတဲ့တခြားနိုင်ငံတွေကိုလည်းတိုက်တွန်းပါတယ
်အမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကိုယာယီလက်ထောက်နိုင်ငံသားဝင်ကြီးမစ္စတာဟန်ရှော့ကဦးဆောင်ခဲ့ပြီးတော့သူနဲ့အတူဒီမိုကရေစီလူ့အခွင့်အရေးနဲ့အလုတ်ကင်ဆိုင်ရာဘယူရိုဒုလက်ထောက်ဝင်ကြီးစကော့ဘက်စ်ဘီတောင်နဲ့ဗဟိုအာရှဒေတာရေးရာဌာနယာယီဒုလက်ထောက်ဝင်ကြီးတွန်ဗက်စတာနဲ့အရှေ့အာရှနဲ့ပစိဖိတ်ရေးရာဘယူရိုညွှန်ကြားရေးမှူးပက်ထရီရှာမွန်ဟန်နီတို့လည်းလိုက်ပါသွားခဲ့တာဖြစ်ပါတယ်ရှင်